ဗုဒ္ဓဘုရားကစပြီးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးထွက်ပြေးကြတဲ့ရွန်ယာမွတ်စလင်ကတရားကျော်နေပြီဖြစ်တဲ့အတွက်နိုင်ငံအစိုးရရဲ့ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်တွေအဆင်ပြေပါမလားဆိုရယ်ဆိုရင်မှုတွေတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့က January 23ရက်နေ့မှာဒုက္ခသည်တွေပြန်ပို့ရေးစတင်လှုပ်ဆောင်ဖို့နဲ့အားလုံးကိုနှစ်နှစ်အတွင်းပြန်ပြီးပို့ဖို့အတွက်သဘောတူညီမှုရထားတာပါ။ဒါပေမဲ့ဗုဒ္ဓဘုရားအစိုးရပိုင်းမှာဒုက္ခသည်54ယောက်လောက်ပါလာတဲ့လှေဟာမျက်နှာကိုဖျက်ပြီးဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့အချိန်ဘင်္ဂလားပင်လယ်အောက်ဘက်ကနေလှေနဲ့ထပ်ပြီးဝင်ရောက်လာသူက60လောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ထောင်လိုင်းအရာရှိတွေနဲ့ကောက်ဆက်စစမ်းလာမှရှိတဲ့ကုသပန်းလန်ဒုက္ခသည်စခန်းကကယ်ဆယ်ကူညီဖွဲ့ပြီးပြောကြားချက်ကိုကိုးကားပြီး Rogers သတင်းမှာဖော်ပြထားပါတယ်။ဒါအပြင် Technic ကိုလှေနဲ့မျက်နှာကနေကူးဖြတ်ဖို့အတွက်စောင့်နေသူကလည်း10ကနန်းလောက်ရှိနေပြီးသူတို့ကတော့လှေကချက်3,000လောက်မပေးနိုင်တာကြောင့်ကတောင်းတင်နေတယ်လို့ဆိုပါတယ်။အခုနောက်ဆုံးလာရောက်သူတွေဟာဘူးသီးတော်ကစင်ရင်ရင်ကျော်ကဖြစ်ပြီးသူတို့အလုတ်သွားရင်စစ်တပ်ကလည်းလာပြီးဖမ်းမှဆိုလို့ထွက်ပြေးတာလားလို့ဆိုပါတယ်။အဲ့ဒီဒေသမှာစစ်တပ်ကနေနေရှင်းလင်းလုပ်ဆောင်မှုမရှိပေမဲ့ရခိုင်မြောက်ပိုင်းဒေသလုံခြုံရေးအတွက်တပ်တွေကိုချထားကြောင်းပြည်ပဝင်ကြီးဌာနတာဝန်ရှိသူတို့ရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကအကြီးအကဲအရှိတူကတော့လာမယ့်အင်္ဂါနေ့ဒုက္ခသည်တွေစပြီးပြန်ပို့ဖို့အတွက်စီစဉ်ထားပေမဲ့ပြန်မဲ့သူတွေဟာစိတ်ချရမှသူ့ဆန္ဒအလျောက်ပြန်ရမှဖြစ်တဲ့အတွက်ကြောင့်ဒီအစီအစဉ်ဖြစ်နိုင်ခြေတိတ်မရှိဘူးလို့ပြောကြားကြောင်းလည်းဖော်ပြထားတာပါ။